ရွှေ့ပြောင်းခိုလုံနေထိုင်သူတွေရေကန်တွေဖို့အတွက်ဂျာမနီဆိုရာချိုးပန်းနေရတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်။တခြားဥရောပနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေလိုပဲဂျာမနီနိုင်ငံဟာရွှေ့ပြောင်းနေထိုင်လူတွေဝင်လာကြတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ဒါကိုဥပဒေတရက်ပြဋ္ဌာန်းပြီးဖြေရှင်းနိုင်ဖို့ဂျာမနီဆိုရာကချိုးပန်းနေတဲ့အကြောင်းကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင်။
ရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တသန်းအပြင်ဂျာမနီနိုင်ငံမှနိုင်ငံရေးခိုးလုံခွင့်ရှောက်ချကြသူတွေကတိုးတက်တဲ့တိုးလာတာကြောင့်ယာယီခိုးလုံရာစခန်းတွေမှာဒုက္ခသည်တွေနဲ့ပြည်နေပါတယ်။ဒါကဂျာမနီတလောမှာကြုံနေကြရတဲ့ပြဿနာပါ။ဒီဇင်ဘာနဲ့ပြည်နယ်စစ်တာဝန်ရှိသူတွေဟာဘူးဆိုအပ်စီကဘတ်ဂျက်ချထားပေးဖို့ပို့တောင်းဆိုနေကြပါတယ်။အောက်ခြေမှာဒီပြဿနာကိုရင်ဆိုင်နေရတဲ့ရဲရရှိဖရက်မဲလက်ကအခုလိုပြောပါတယ
် Wir haben in den letzten Wochen also so seit Sommer einen kontinuierlichen Anstieg
von Fischer ကဝင်လာကြတဲ့သူတွေကိုဖမ်းမိတာကလွန်ခဲ့တဲ့အပတ်တွေမှာတောက်လျှောက်တက်နေပါတယ်ကျွန်တော်တို့ဟာနေ့စဉ်ကြုံတွေ့နေကြရတာပါလူအုပ်လိုက်တနေရာရာမှာချသွားပါတယ်တခါတလေအယောက်30အထိရှိပါတယ်ဒါမှမဟုတ်အဖွဲ့သေးသေးလေးတွေအဖြစ်တွေ့ရပါတယ
်ဒီလူဝင်မှုပြဿနာကနိုင်ငံရေးဖြစ်လာပါတယ်အောက်တိုဘာ29ပြည်နယ်ရွေးကောက်ပွဲသုံးခုမှာ Conservative အတိုက်ခံအုပ်စုကနှစ်ခုမှာအနိုင်ရရှိတော့ခဲ့ပါတယ်။ Olaf Scholz အစိုးရကအဆိုပြုချက်တရားဆုံးဖြတ်လိုက်တာကိုပြည်ထောင်ဝင်ကြီး Nancy Faeser ကနိုဝင်ဘာလ1ရက်နေ့မှာအခုလိုပြောပါတယ်
။ Nach unserem Vorschlag von heute gilt künftig, dass Asylbewerber nach frühestens 3
ဒီကနေ့အဆိုပြုချက်အရနိုင်ငံရေးခေါ်လုံခွင့်ရှောက်ထားသူတွေကိုအစောဆုံး3လနောက်အကြဆုံး6လမှာအလွတ်လွတ်ခွင့်ပေးပါလိမ့်မယ်။ဒါအပြင်ယာယီနေထိုင်ခွင့်ရသူတွေကိုအလွတ်လွတ်ခွင့်လက်မှအနာဂတ်မှာထုတ်ပေးတာသဘောတူဖို့လည်းကျွန်မတို့တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာပဲလုံခြုံစိတ်ချရတဲ့တိုင်းပြည်ကလာတဲ့သူတွေနိုင်ငံရေးခေါ်လုံဖို့အကြောင်းမခိုင်လုံတဲ့သူတွေဒါမှမဟုတ်ကိုဘသူဘဝမပြတတ်နိုင်တဲ့သူတွေကိုတော့အလွတ်လွတ်ခွင့်ပြုမှာမဟုတ်ပါဘူး
။ပြီးခဲ့တဲ့လတုန်းကဝင်းကြီးဖေဇာကဂျာမနီအရှေ့ပိုင်းပိုလန်နဲ့ချက်သမ္မတနိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးကိုအပြစ်လိုက်ပါတယ်။နိုင်စာမြေကူတန်လန်းတရမှာကြုံရပါဘူး။ရဲ့ရရှိ Frank Malek အခုလိုပြောပြပါတယ
် Wir haben auch dementsprechend die Feststellung in Fahrzeugen also sprich hier ist jetzt die Person
ဒေါ်ယင်းနေတဲ့မှာလည်းသူတို့ကိုတွေ့ရတာပါပဲဒီအဖွဲ့ဆိုရင်ပိုလန်ဘက်မှာချသွားခဲ့တာပါယထာလန်တရားအတိုင်းသူတို့ကရှောက်လာကြတာပါကျွန်တော်တို့နဲ့ဒီမှာတွေ့တာပါ Wing Guard တွေနဲ့လည်းအုပ်စုလိုက်လာကြတာတွေ့ရပါတယ်အမျိုးမျိုးပေါ့မကြသေးခင်ရတတပတ်တွေအတွင်းကဆိုရင်လူတရာအထီထောင်ဖြစ်လာပါတယ်တခါတလေတရားကြော်ပါတယ
်ကိုနိုင်ငံမှာအကြောင်းမျိုးမျိုးအရာအနည်းခက်လာကြတာကြောင့်ပြောင်းရွှေ့အခြေချလူကြသူတွေအတွက်လူခိုးသွင်းပေးတဲ့လုပ်ငန်းတွေလည်းရှိလာခဲ့ကြတာပါဒီလိုလှုပ်ဆောင်ကြသူတွေပေါ်တော့ဂျာမနီနိုင်ငံကပြင်းပြင်းထန်ထန်ကြိုက်တွယ်မှာကိုပြည်ထောင်ဝန်ကြီးကအခုလိုပြောပါတယ်
Die Bekämpfung der brutalen, rücksichtslosen und skrupellosen Schleuserkriminalität.
Yes, sir. အညာတမဲ့မတမာတဲ့လူခိုးသွင်းရာဇဝတ်မှုတွေကိုတိုက်ဖျက်ရေးကကျမတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းမှာဒါကရာဇဝတ်မှုဖြစ်ပါတယ်။အနာဂတ်မှာလူခိုးသွင်းတာနဲ့ပတ်သက်နေတဲ့အမှုတွေအတွက်အ ਨੇ ဆုံးပြစ်ဒဏ်ကတစ်နှစ်ပါ။ခိုးသွင်းသူတွေကတော့တေတန်းတသက်တကျွန်းတန်ဖြစ်နိုင်ပါတယ်။ဒီနည်းလမ်းနဲ့လူခိုးသွင်းမှုနောက်ွယ်ကလူတွေကိုဖော်ထုတ်ပြီး